မင်္ဂလာပါရှင်အရဖီတသက်ရှင်ပေးစာပြန်စာကဏ္ဍထုံးနှိမှုအချိန်ရှောင်လာပြန်ပါပြီဒီဘက်စီစဉ်မှာအရင်ဆုံးကင်းပြင်းနယ်ဘက်ကရေဖွင့်လာတာကိုတင်ပြမှာပါဆိုင်ကယ်တခိုးကိုင်းတွေတောင်းကျန်းနေတဲ့ကိစ္စကင်းပြင်းနယ်ရဲတပ်ဖွဲ့အနေနဲ့အမြန်ဆုံးဖော်ထုတ်ဖန်ဆီးပေးစီလိုတဲ့အကြောင်းဒေသခံတူဦးကရေဖွင့်လာတာနားဆင်ကြည့်ပါရှင
်ဒီကင်းပြင်းမှာလေဆိုင်ကယ်ခိုးတဲ့ကိုင်းတွေကတောင်းကျန်းနေသူကဂျပန်ကိုလာတယ်ဟိုဖိုက်ချက်ကားလေးနဲ့ဒီဆိုင်ကယ်တွေကိုမြဘက်ဒီမှာအုပ်စုဖွဲ့ပြီးတော့ခိုးနေတာခင်ဗျတော်တော်လေးကြာနေပြီတချို့ဆိုင်ကယ်တွေကလည်းလိုင်းစင်နေတယ်ရှိရယ်လိုင်းမစင်မပါတဲ့ဟာတွေလည်းရှိရယ်ခင်ဗျာပြန်မရတာများတယ်တနည်းရဲ့အခါကျတော့လည်းဒရင်းတွေပါလေထုတ်ပြန်တာကကြည်ကြည်ပြင်းနေတိတ်မကြောက်ဘူးပေါ့အဲ့လိုမျိုးပေါ့ဒီညညပဲဆိုင်ကယ်၃စီးပါသွားတယ်ခင်ဗျာမနက်ကရဲရီနေရင်းနဲ့အုပ်စုရင်မှုတွေတော့အဲ့ခိုးခံတဲ့နေရာကိုလာကြည့်ရယ်ခင်ဗျာဆိုင်ကယ်ခိုးတဲ့လူတွေကိုညံတုံးပေါ်ထုတ်စီခြင်းတယ်ခင်ဗျာ
မင်းလေးဘက်ကရင်ဖွင့်လာတာတွေကိုတင်ပြချင်ပါတယ်။မင်းလေးမှာမျက်မမြင်ကျောင်းတွေကလူငွေတွေကောက်ခံနေပြီးကျောင်းအတွက်ဘာမှတုံ့ဆွဲမှုမရှိတဲ့အကြောင်းမျက်မမြင်တူက RFA ကိုအခုလိုရှင်းဖွင့်ပြောပြလာပါတယ်
။ကျွန်တော်တို့ဒီပုံကြီးကအတန်းဆန်းဒီမျက်မမြင်ကျောင်းတွေဖွင့်လာတာပေါ့နော်။တချို့ကြတော့ဒီကိုယ်ပိုင်စီးပွားရေးအတွက်ဖွင့်လာတာရှိတယ်ပေါ့နော်။အဲ့လိုမျိုးအလူခံတွေအတွက်အလူဖွင့်လာတာရှိတယ်ပေါ့။လူခံတွေလည်းဒါမျိုးကျောင်းအတွက်တကယ်နဲ့ဖွင့်ပြမှုမလုပ်ကြဘူးပေါ့ဗျာ။မလုပ်ဘဲနဲ့ဒီကိုယ်ပိုင်စီးပွားရေးအတွက်အဲ့ဒီလောက်ကြတယ်အကြောင်းသားတွေအတူတူအလူခံတယ်ပေါ့ဒါတွေကိုလူမှုဝင်နဲ့ဦးစီးဌာနနေပြီးတော့မှပြန်လဲဆွေးနွေးပေးဖို့ပြောချင်တော့ပါဒါမှလည်းဒီကြောင်းတွေကအစားအသောက်လည်းမလိုတဲ့လားပညာရေးလည်းမလိုတဲ့လားဒီကောင်ကဒီကောင်လည်းပေါ့အဲ့ဒါကိုပြောချင်တာ
နောက်ထပ်ရဖွင့်တဲ့တစ်ခုကတော့အောင်မြေတာဆန်မြို့နယ်ရပါအကြောင်းသားမိဘတူဦးကဆရာမတွေကျူရှင်ဖွင့်တဲ့ကိစ္စနဲ့ပတ်သက်ပြီး RFA ကိုရှင်းဖွင့်ပြောပြလာပါတယ်
ကွာလေကျောင်းလေးကသူရှင်ကဆံမကြီးကဒီလိုပဲတင်းနေကြတာအဲ့လိုတင်းစေခြင်းဘူးပေါ့ကျောင်းမှာပဲဆံမကြီးကိုဖိဖိစီစီတင်ပြီးတော့ပေါ့နော်အဲ့လိုမျိုးလေးပဲဖြစ်စေခြင်းနဲ့ဟိုအများစုကမတတ်နိုင်တဲ့လူတွေကများရဲ့လေကျောင်းကြီးဆိုပေမဲ့လေကိုယ်တိုင်းခါနဲ့ကိုပေါ့နော်ပြီးတော့ဒီလိုသူရှင်တက်ရုံနဲ့လေသူ့ပေးတဲ့ຢာဒီတွေပိုင်းကြတော့လေသူရှင်တက်တက်လူဦးစားပေးလာဆိုတာအဲ့လိုမဟုတ်ပြန်ဘူးသူ့လိုချင်တယ်ဆိုရင်ဘလောက်ဆိုအားအမိုးတွေကလည်းတမတ်ဆက်တွေကရှိနေတယ်လေဒီတယောက်ကကြတော့သူ့ကိုအဲ့လိုမျိုးဖုံးနဲ့လှမ်းချိန်တယ်ပေါ့အဲ့ဒါပြည်နာရေးဝန်ကြီးဌာနလည်းအလိုမူသိစေခြင်းနဲ့နိုင်ငံတော်သမ္မတလည်းသိစေခြင်းနဲ့ပေါ့နော
်မုံရွာလက်ပလောင်းတောင်ဒေသကတင်းဆဲခံမြေကိစ္စနဲ့ပတ်သက်ပြီး RFA ကတဆင့်ရင်ဖွင့်လာတာကိုလည်းနားဆင်ကြပါအောင်ရှင
်လက်ရှိကျွန်တော်တို့မှာတရားဆက်ဆံထားတာရှိတယ်ကုမ္ပဏီဘက်ကမှားနေရဲ့ရဲတွေဘက်ကမှားနေမှန်းတည်းရတယ်နဲ့ဒေသခံတွေတကယ်မလုံတာလဲပုံမှန်တက်ပြီးဆွဲထားတာနောက်ပိုင်းကဒီလိုချိန်ခိုင်းလိုက်တဲ့စိတ်တိုင်းနဲ့ချိန်ခိုင်းလိုက်တဲ့ကျခံအလုပ်သမားတွေသူတို့နေရည်တွေနဲ့ပတ်သက်ပြီးတော့ဆိုပြီးတော့ဖန်စီရိုးတွေကြံ့ပြီးမျိုးတွေကြုံကြတယ်ပေါ့နော်ဒီခဏခဏရတယ်လဲဒါတွေကိုနဲ့ပတ်သက်ပြီးဘာတစ်ခုမှမပြောကြတာကပေါ့နော်ဥပဒေမရှိဘူးလားပေါ့နော်ဒေသခံတွေကားနေပြီးတော့ဒါတရားညှပ်မှုအတွက်ပြောတာဆိုတာကြတော့တရားရုံးမှာတင်တယ်ပုံမြင်ဟာတွေကတော့ဥပဒေနဲ့လုံနေကြတယ်ကြတော့ကျမတို့အတွက်ကိုတော့တရားညှပ်မှုမပေးတော့ဘူးလားပေါ့နော်ဘာလို့တင်ထားတဲ့အစိုးရဖြစ်တဲ့အတွက်ကြောင့်ကျမတို့အတိုင်းကြီးဖြစ်ထားတော့မှာလားပေါ့နော်
ဧရာဝတီတိုင်းဘက်ကရေဖွင့်လာတာကိုလည်းတင်ပြပေးကြပါမယ်။ကြံကင်းမြို့တစ်ကဒေသခံတဦးကသူတို့မြို့တွင်က73စီဆိုင်နဲ့ပတ်သက်ပြီးမိဘအန်ဒီရဲ့စိုးရိမ်နေရတဲ့အကြောင်းစာရေးရေဖွင့်လာပါတယ်
။ RFA ရဲ့ပေါ်ပြချက်ကြောင့်မြို့ကွက်တဲ့အတွင်ရောင်းချနေတဲ့73စီဆိုင်တွေဟာမြို့ပြင်ကိုပြောင်းရွှေ့သွားကြပြီဖြစ်တော့လဲပုဂ္ဂလိကစာကြီးဒီဇိုင်ဟာကြံကင်းမြို့တစ်နဲ့ကက်လျက်မတနော့လမ်းမကြီးပေးရှမ်းတောင်ရကြီးရတဲ့မှာကြံရှိနေပြီးတော့ရောင်းချနေစေဖြစ်ပါတယ်။အရာဝီတိုင်းလူတော်ကြီးကမြို့ထဲနဲ့ကြီးရော်တွေထဲအနေရဖြစ်စီတဲ့73စီဆိုင်တွေဖွင့်လွှင့်ခွင့်မပြုဖို့ဆုံးဖြတ်ချက်ပေးခဲ့တော့လဲမြို့နယ်ကြီးရော်အုပ်ချုပ်ရေးတာဝန်ရှိသူတွေနဲ့မြို့နယ်မိသက်တပ်ဖွဲ့တို့မျက်စိရှိမှမှာပင်ပေပါအမြောက်များတူလောင်ပြီးတော့ကြီးရော်ထဲမှာဆက်လက်ရောင်းချနေစေဖြစ်ပါတယ်။စီပေပါတွေထားရာတုတ်ကိုယ်တော်နဲ့ကက်လျံမှာလဲမိလောင်စားဖြစ်နိုင်တဲ့ရွက်ပြင်တဲတွေအမြောက်များရှိပါတယ်။ကြီးရော်တွေအတွင်းမှာမချေနှက်သူတွေကတိုင်ကြတိုင်းမြို့နယ်မိသက်နဲ့ကြီးရော်အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတွေလာရောက်ကြည့်ရှုခဲ့ပြီးကြီးရော်ပြင်ပလွတ်ရနေရာပြောင်းရွှေ့ဖို့စီစဉ်ခိုင်းပေမဲ့ဘာကြောင့်မှမသိဆက်လက်ရောင်းချနေစေဖြစ်ပါတယ်။ကြံကင်းမျိုးတဲ့အထွတ်မှာလဲကျေးရွာတွေကတစ်ဆက်တည်းမို့တရွာလောင်လင်းမျိုးတဲ့အခြားကျေးရွာတွေပါကူးဆက်လောင်ကျွမ်းနိုင်တဲ့အတွက်ကျေးရွာပင်ပသို့ပြောင်းရွှေ့ပေးစီခြင်းကြောင့်တာဝန်ရှိလူချင်းများသိစဉ် RFA ကတဆင့်လေးစားစွာတင်ပြလိုက်ရပါတယ်ခင်ဗျာ
။ထိုင်းနိုင်ငံရောက်မြန်မာမွတ်စလင်ရွှေပြောင်းအလုပ်သမားတွေ CIA လို့ခေါ်တဲ့တရားဝင်အလုပ်လုပ်ခွင့်လက်မှတ်အတွေ့လဝကဝန်ထမ်းတွေရဲ့ခွဲခြားဆက်ဆံခံနေရတဲ့အကြောင်း RFA ကိုရေးသားပေးပို့လာတဲ့စာကိုလည်းတင်ပြပေးချင်ပါတယ်ရှင်။
လေးစားရပါတော့တန်မကြီးခင်ဗျာထိုင်းရောက်ကျွန်တော်တို့ရွှေပြောင်းမြန်မာမွတ်စလင်အလုပ်သမားတွေဟာလူမျိုးရေးဘာသာရေးအရမြန်မာလာဝကများရဲ့ခွဲခြားဆက်ဆံခြင်းကိုခံနေရပါတယ်ကျွန်တော်တို့မွတ်စလင်များကို CI မလုတ်ပေးပါလုတ်ပေးရင်လည်းပတ်စံအများကြီးပေးပြီးလုပ်ရပါတယ်ကျွန်တော်တို့ဟာမြန်မာနိုင်ငံမှာမွေးဖွားတဲ့မြန်မာနိုင်ငံသားအစ်စ်တွေပါဘင်္ဂလီနဲ့ရိုဟင်ဂျာအရေးကိစ္စဟာကျွန်တော်တို့မွတ်စလင်မြန်မာတွေနဲ့ဘာမှမသက်ဆိုင်ပါကျွန်တော်တို့ကမြန်မာမွတ်စလင်စစ်စစ်တွေပါအထူးသဖြင့်ကျွန်တော်တို့ကကရင်ပြည်နယ်ကမွတ်စလင်တွေပါကျွန်တော်တို့ရဲ့ဘိုးစဉ်ပေါင်ဆက်ဟာကရင်ပြည်နယ်မှာပဲမွေးဖွားကြီးပြင်းလာသူတွေပါကျွန်တော်တို့ကရင်ပြည်နယ်ဟာစစ်ဘေးစစ်ဒဏ်သင့်တဲ့ပြည်နယ်တစ်ခုဖြစ်ပါတယ်ကရင်ပြည်နယ်ကျေးလက်ကမွတ်စလင်အများစုဟာအိမ်တော်စုစည်းရင်ပဲရှိကြပြီးမှတ်ပုတ်တင်တွေမရှိကြပါစစ်ပွဲကြောင့်ဖြစ်ပါတယ်ကျွန်တော်တို့ဟာမြန်မာနိုင်ငံအပေါ်တစ္ဆာစောင့်တည်ပြီးဥပဒေကိုလေးစားလိုက်နာသူတွေဖြစ်ပါတယ်ဒါပါသောကြောင့်ကျွန်တော်တို့ရွှေပြောင်းမွတ်စလင်မြန်မာများကိုစီရင်လုပ်ပေးဖို့တာမတ်ကြီးကိုလေးစားယူသေးစွာဖြင့်တင်ပြအပ်ပါတယ်
ဒီတစ်ပတ် RFP တောက်တက်ရှင်ပေးစာပြန်စာကဏ္ဍကိုဒီစာနဲ့ပဲရှင်းနာခွင့်ပြုပါရှင်တောက်တက်ရှင်တွေအနေနဲ့မိမိတို့ရဲ့ခန်းစားချက်တွေကိုခုလိုရှင်းပြလိုပါတယ်ဆိုရင် RFP ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ် burmese@rfa.org ကိုပို့နိုင်ပါတယ်နားဆင်ကြတဲ့အတွက်လည်းတောက်တက်ရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်